ဓာတ်မြေဩဇာပြည်ပတင်ပို့တာကိုယာယီရပ်ဆိုင်းထားမယ်လို့တရုတ်နိုင်ငံရဲ့ဓာတ်မြေဩဇာထုတ်လုပ်ရေးလုပ်ငန်းကြီးတွေကပြီးခဲ့တဲ့ရက်ပိုင်းကနေကြေညာခဲ့ပြီးတဲ့နောက်မှာတော့မြန်မာနိုင်ငံအတွင်းမှာဓာတ်မြေဩဇာဈေးတွေပိုတက်လာပါတယ်ဒီအတွက်မြမလေယာလုပ်ငန်းမှာလည်းတစုံတရာရိုက်ခတ်မှုတွေရှိနိုင်တယ်ဆိုပြီးခံမှန်းနေကြပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းအပြည့်အစုံကိုတော့ကိုအောင်မြတ်သူပြောပြပေးပါရှင်
။မြမနိုင်ငံကဝယ်ယူသုံးဆရတဲ့တရုတ်နိုင်ငံထုတ်ဓာတ်မြေဩဇာတွေအခုနှစ်တည်းမှာဈေးအမတန်တက်လာပါတယ်။တင်သွင်းမှုကလည်းအရင်နှစ်တွေကထက်လျော့နေသွားပါတယ်။ကိုဗစ်ကပ်ရောဂါရိုက်ခတ်မှုကြောင့်ဓာတ်မြေဩဇာဈေးနှုန်းကတစ်ကဘာလုံးအတိုင်းအတာနဲ့3ဆလောက်တက်သွားပြီးပြည်ရင်းမှာလည်းမနှင့်ကထက်အဝင်ရောကျသွားကြောင်းမြမစီးပွားကူးသန်းဌာနရဲ့အမြင်ရန်အတွင်းမှဦးမမင်းက VOA ကိုပြောပါရယ်။နိုင်ငံအများစုကအခုလိုကာလမှာနိုင်ငံအလိုက်ကုန်သွယ်ရေးထိန်းချုပ်တဲ့အစီအစဉ်တွေချမှတ်နေတာကြောင့်လည်းအခုလိုဈေးတွေတက်လာတာဖြစ်နိုင်ကြောင်းသူကပြောပါတယ်
။ဈေးကတော့တော်တော်မြင့်လာတာတော်တော်ကြီးမြင့်လာတာကျွန်တော်တို့ဒီရင်ကျွန်တော်တို့ရဲ့ statistic ကဆိုလို့ကျွန်တော်ကကြည့်နေတယ်။ဈေးလည်းကကျသွားတာပေါ့။ဒါမျိုးကလည်းတက်တက်ဈေးကြီးလာပြီ။ဈေးလည်းကျအောင်လို့ပြောမယ်။ဆက်တယ်ပေါ့နော်။တော်တော်ကြီးတက်တယ်ဆက်တယ်။ဟိုကပေါ့မနစ်ကားရတာလို့ရှိရင်ကျွန်တော်ကဒီပြင်းပြင်းကဟိုအောင်လောက်ကျပါတယ်။
နေဆက်မှာကိုဗစ်အကန့်သတ်တွေရှိနေတာကလည်းဈေးတက်ရတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့သူကပြောပါတယ်။ပြည်တွင်းမှာအသုံးများတဲ့ပလဲဓာတ်မြေဩဇာလို့ခေါ်တဲ့နိုက်ထရိုဂျင်တအိတ်ကိုမနှစ်မိုးရင်းကကျပ် 25,000 နဲ့ 28,000 ကြားရှိပေမဲ့ဒီနှစ်မိုးရင်းမှာတော့ကျပ် 35,000 အထိတက်လာပါတယ်။ချို့နေရာတွေမှာတအိတ်ကိုကျပ် 4,000 ကျော်အထိပေးဝယ်နေရကြောင်း ARA တိုင်းအင်ကပူမြို့နယ်ကလဲစဲအိတ်ကစိုက်ထားတဲ့စောတော်ရဲ့သူကပြောပါတယ်။
ဒီလောက်မှာတမ်းမြောတာတွေကမကြည့်ပါလေကြာရေးငွေကြေးတွေလည်းကြာခဲ့ဈေးလုံးကရင်းညာနေတော့မှ9000ကျော်ဒုရက်ပိုင်းတော့8000တော့ကျော်သလားမြည်ဒီနေ့စာကျုပ်ပြည့်ကြတဲ့ကြီးတော့မမြတော့မှအရင်းတော့ရအောင်တော့လောက်တော့မှာပဲဗျာတော်တော်လေးကိုစဉ်းစားပြီးအလုပ်လုပ်နေရည်ရည်လည်းကြီးတော့ညာဆိုင်ဖို့တော့မှကိုမနေလို့
တေအေကောဓာတ်မြောစာ383လို့စေအေကအတွက်တစ်နှစ်ကို75သိန်းလောက်ကုန်ကြစည်းရှိကြောင်းသူကပြောပါတယ်မြန်မာနိုင်ငံအတွက်လိုအပ်တဲ့ဓာတ်မြေဩဇာကိုတရုတ်နိုင်ငံကနေတင်မောနဲ့အများဆုံးတင်သွင်းနေတာပါဓာတ်မြေဩဇာဝယ်လိုအားကနေရာတိုင်းမှာကြီးနေတဲ့အတွက်လည်းဈေးတက်နေတာလို့မြန်မာနိုင်ငံဓာတ်မြေဩဇာမျိုးစေ့နဲ့စိုက်ပျိုးရေးလုပ်ငန်းရှင်အသင်းကတာဝန်ရှိသူတူက VOA ကိုဖြေကြားခဲ့ပါတယ် Statista အဖွဲ့ရဲ့သုတေသနစီရင်ရဆိုရင်တရုတ်နိုင်ငံက Nitrogen Phosphate Potash ဒီဓာတ်မြေဩဇာ3မျိုးကိုထုတ်လုပ်တဲ့နှုန်းက2015ခုနှစ်မှာအမြင့်ဆုံးဖြစ်ပြီးတန်ချိန်တန်ပေါင်း 84.32 တန်ရှိခဲ့ပါတယ်အဲ့ဒီနှုန်းက1990ပြည့်နောက်ပိုင်းအမြင့်ဆုံးမှာအဲ့ဒီနောက်တစ်ဖြည်းဖြည်းကျလာပြီး2020မှာတန်ချိန်တန်ပေါင်း 53.96 ပဲရှိပါတယ်။တရုတ်ဓာတ်မြေဩဇာလုပ်ငန်းကြီးတွေကတော့ပြည်တွင်းသုံးဆွဲမှုလုံလောက်အောင်ပြည်ပတင်ပို့တာကိုရပ်ဆိုင်ထားတာလို့ဆိုပါတယ်။ပြည်ပဝယ်လိုအားနဲ့ပြည်တွင်းသုံးဆွဲမှုတွေရှိနေပေမဲ့ထုတ်လုပ်နှုန်းကျတာလောင်စာဆီဈေးကြီးတာတွေကြောင့်တရုတ်ရဲ့ဓာတ်မြေဩဇာဈေးတွေကအခုနှစ်မှာအမြင့်ဆုံးကိုရောက်နေတယ်လို့ The Economist Time သတင်းစာကရေးသားထားပါတယ်ခင်ဗျာ။